ရှေ့ခိုင်ပြည်နယ်ရင်းပဋိပက္ခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တခြားရခိုင်ဒေသခံတွေနေရာရင်းပြန်ပြီးတော့အခြေချနေထိုင်နိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်6ခုကဝန်ကြီးချုပ်တွေလာရောက်ကြည့်ရှုစစ်ဆေးခဲ့ကြပါတယ်။ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချာတာရေးဖွံ့ဖြိုးရေးကော်မတီ UHRD ရဲ့အစီအစဉ်နဲ့တိုင်းနယ်ပြည်နယ်အသီးသီးကဝန်ကြီးချုပ်တွေကိုရခိုင်ပြည်နယ်ကကြေးရွာတွေတိစောက်ပေးရမှာကဏ္ဍအလိုက်အတာဝန်အသီးသီးယူကြရတဲ့အပေါ်လှုံ့ဆော်ပေးဖို့အတွက်တိုင်းနယ်ပြည်နယ်6ခုကဝန်ကြီးချုပ်တွေရောက်ရှိခဲ့တာလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါရစေ။ဝန်ကြ
ီးချုပ်များကုလန်လာပြီးတော့ဒီသူကျောင်းဆောက်လုပ်ငန်းတွေလုပ်မဲ့နေရာတွေမှာကုလန်လာရောက်ပြီးတော့ဒီဗနက်တင်ဝန်ထမ်းတွေနဲ့ဥစားလေးကိုဆောင်ရွက်ပေးပြီးတော့တို့တိုင်းအစီအစဉ်တွေနဲ့တို့ဥစားလေးကိုဆောက်ပေးမှာဖြစ်ပါရဲ့ဝန်ကြီးချုပ်များနဲ့တို့သက်ဆိုင်ရာဒီတိုင်းနေရာနေပြီးတော့ဒီလုပ်ငန်းရှင်တွေအမှုရှင်တွေလည်းဒါတပါးရဲ့ပါလာတာဖြစ်ပါတယ်ဒီဆိုင်ကြီးနဲ့ကပ္ပူတီတောင်မောင်းတော်မြောက်ချမ်းဒေသမှာပြန်ပြီးတော့ကျန်တဲ့ဒူတောင်ကြီးလုပ်ငန်းတွေလုပ်တဲ့အခါမှာပြည်နယ်မြေအားချမ်းသာကြီးတွေလုပ်တဲ့အခါမှာအဲဒါတို့ကြီးဒါတို့တွေကတို့ကြိုးခါရောက်ခဲ့တဲ့ဒီတိုင်းရင်းသားတွေတိုင်းရင်းသားလူငယ်စုတွေအမျိုးတွေတို့တိုင်းနဲ့ဒီအဲကျွန်တော်ရခိုင်တိုင်းရင်းသားတွေတို့ပြန်နေပြီးတော့ဒူတော်ဘုတ်ဒီတိုင်းနဲ့ပြည်နယ်ရီးပြည်နယ်နေပြီးတော့ဒီနယ်တိုင်း14ခုလောက်နေပြီးတော့အဲဒီဥစ္စာလာရောက်ပြီးတော့ဒါပါဝင်နေတာစေပိုင်းခုဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာတွေကိုလာရောက်ခဲ့ကြတဲ့တိုင်းဒေသကြီးနဲ့ပြည်နယ်6ခုကဝန်ကြီးချုပ်တွေကတော့မန္တလေးတိုင်းဝန်ကြီးချုပ်မကွေးတိုင်းဝန်ကြီးချုပ်စကိုင်းတိုင်းဝန်ကြီးချုပ်ရှမ်းပြည်နယ်ဝန်ကြီးချုပ်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ချင်းပြည်နယ်ဝန်ကြီးချုပ်တို့ပဲဖြစ်ပါတယ်တိုင်းနယ်ပြည်နယ်အသီးသီးကရရှိခဲ့တဲ့အလှူငွေတွေကိုတော့စကိုင်းပြည်နယ်အတွင်းပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေမှာအသုံးပြုသွားမှာလည်းဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်내နေရာချထားရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့အစီအစဉ်နဲ့အခုလိုပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်။
တို့ကလူသားစာနာမှုအကူအညီပေါ့ခေါ်ပြည်လဲနေရာချထားရေးနဲ့နောက်ပြီးစကိုင်းပြည်နယ်စစ်စမ်းလာခွင့်ပြုတို့တဲ့အားလုံးကတို့ဝိုင်းဝန်းပြီးတော့အကူအညီလှုပ်ဆောင်ပေးကြတာပေါ့အားလုံးကစစ်စမ်းနဲ့တို့အကုန်လုံးကတကယ်ဘောဒုက္ခရှိတဲ့သူတို့အကူအညီပံ့ပိုးလူထက်နေတဲ့တို့မှလူမျိုးများသဘောကျတာတို့ဆက်လက်ကအားလုံးကတို့အများကြီးဝမ်းသာတယ်ဆရာတို့လူထက်နေကြတာပဲ
စခိုင်းပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဘူဟာဆန်မမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြောင်စုဝန်ကြီးဦးကျော်တင့်ဆွေတို့နိုဝင်ဘာလကနိုင်ငံတဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကြေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုတင်ပြင်ဆင်ပြီးရဲရွာပြန်လည်တိစောက်ရေးတွေကိုပြင်ဆင်နေတာလို့လည်းအာဏာပိုင်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်ဖက်ပူးတွဲကော်မတီဖွဲ့သားဖို့ရှိတယ်လို့ပြန်လည်စီစီလက်ခံရေးတွေကိုလည်းလပိုင်းအတွင်းမှာဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာမူရင်းဒေသလူအခွင့်အရေးအခြေအနေလွတ်လွတ်လပ်လပ်စောင့်ကြည့်နေဖို့အရေးကြီးတယ်လို့နိုင်ငံတကာကတုံ့ပြန်ထားပါတယ်။ဒီအတွက်လည်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာအလွယ်တကူဖြစ်နိုင်မဲ့သဘောမှမရှိသေးပါဘူး။စစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးဒီဘက်ကိုတော့နေရမောင်တော့ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်သတင်းစာတွေမှာဖော်ပြထားပါတယ်
။ကိုကောင်းဆိုင်တင်ပြသွားတော့ပါရှင်။